ဒီကနေ့နိုဝင်ဘာလ၈ရက်နေ့ဟာမြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲကျင်းပခဲ့တဲ့တစ်နှစ်ပြည့်တဲ့နေ့ဖြစ်ပါတယ်။လက်ရှိမှာအခက်အခဲအတားအဆီးတွေရှိနေပေမဲ့ဆီယနာရှင်စနစ်အောက်ကအပြီးတိုင်လွတ်မြောက်ဖို့နဲ့ Federal Democracy ပြည်ထောင်စုပေါ်ပေါက်လာဖို့တိုင်းရင်းသားတွေနဲ့ညှိနှိုင်းဆောင်ရွက်သွားမယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြောကြားလိုက်ပါတယ်။အတားအဆီးတွေကိုကျော်လွှားနိုင်မယ့်နည်းလမ်းတွေကိုရှာဖွေကြိုးစားသွားမှာဖြစ်တယ်လို့လည်းဗဟိုအလုံးအမှုဆောင်အဖွဲ့တာဝန်ရှိသူက VOE ကိုပြောပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းအပြည့်အစုံကိုတော့ကိုသားညွန့်ကပြောပြပေးပါရှင
်။2010ထူးထူးရွေးကောက်ပွဲကျင်းပတာဒီကနေ့နိုဝင်ဘာလ10ရက်နေ့မှာတစ်နှစ်ပြည့်ပါတယ်။ဒီအထိမ်းမှနဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကကြီးညာချက်ထုတ်ပြန်တာမှာမဲဆန္ဒနဲ့အားလုံးရဲ့82ရာခိုင်နှုန်းကျော်ကို NLD ပါတီကအနိုင်ရအောင်မဲပေးခဲ့တဲ့ပြည်သူတွေကိုကျေးဇူးတင်တဲ့ကြောင်းဖော်ပြထားပါတယ်။မဲစည်းမားတယ်ဆိုတာကိုအကြောင်းပြပြီးတော့စစ်ကောင်းဆောင်တချို့ကလက်နက်အားကိုးတဲ့နိုင်ငံတော်အာဏာကိုဥပဒေမဲ့လူယူခဲ့တယ်လို့လည်းထုတ်ပြန်ချက်မှာရေးပါတယ်။NLD ပါတီအနေနဲ့ပြည်သူတွေရဲ့အခွင့်အာဏာကိုပြည်သူတွေစီကိုပြန်အပ်နှံ့နိုင်မှုဆရာနာရှင်စနစ်အောက်ကလွတ်မြောက်ဖို့နဲ့ Federal စနစ်ပေါ်ထွန်းလာဖို့ပြည်သူလူထုနဲ့အတူတာဝန်တွေကိုဆက်ပြီးတော့ထမ်းဆောင်သွားမယ်လို့လည်း NLD ပါတီကကတိပြုထားပါတယ်။မြန်မာနိုင်ငံမှာ Federal Democracy ပြည်အောင်စုပေါ်ပေါက်လာအောင်လုပ်သွားမှာဖြစ်တယ်လို့ပါတီရဲ့ဗဟိုအလုံးမှုဆောင်အဖွဲ့ကပြောခွင့်ရတူဖြစ်တဲ့ဦးအောင်ကြည်ညိုက VOE ကိုပြောပါတယ
်။လက်ရှိအချိန်မှာအခုသိတဲ့အတိုင်းပဲကျွန်တော်တို့ကဒီကြားကာလအနေထားနဲ့တော်လန်နေစေကာလဒီမှာဖြစ်တဲ့အတွက်ကြောင့်မလို့အနာဂတ်ကာလရဲ့ဘယ်လိုအခြေအနေမျိုးမှာဖြစ်မယ်ဆိုတဲ့အမျိုးကတော့အခုကျွန်တော်တို့အတိအကျပြောလို့ကျွန်တော်တို့မရနိုင်သေးဘူး။ဒါမှမဟုတ်ကျွန်တော်တို့ဒီမှာ NUCC ကနေပြီးတော့ချာတာရေးဆွဲထားပြီးတဲ့အခါမှာစစ်ကောင်စီမရှိတော့ဘူးဆိုတဲ့နောက်ပိုင်းပေါ်ပေါက်လာတဲ့အခင်းချင်းအပေါ်မှာမူတည်ပြီးတော့မြန်မာနိုင်ငံမှာတကယ့် Federal Democracy ဖြစ်ဖို့ရအတွက်တိုင်းရင်းသားတွေနဲ့အများဆုံးညှိနှိုင်းပြီးတော့ဆောင်ရွက်သွားရမယ်။အခြေခံလမ်းကြောင်းအတိုင်းပဲသွားမယ်။ဘယ်လိုအသေးစိတ်တွေဖြစ်မလဲ။ဘယ်လိုအသေးစိတ်တွေဆောင်ရွက်မလဲဆိုတာတော့အခုချိန်မှာပြောလို့မရသေးဘူးပေါ့လေနော်
။လက်ရှိမှာဥက္ကဋ္ဌဒေါက်ဆန်းစုကြည်ပါဝင် NLD ပါတီရဲ့ထိတ်တန်းခေါင်းဆောင်တွေဖမ်းဆီးခံထားတရားစွဲဆိုခံရပါတယ်။ဒီလိုအချိန်မှာပေးထားတဲ့ဂရီတိုင်းလက်တွေ့လုံနိုင်ဖို့အတားအဆီးတွေကိုဘယ်လိုကျော်လွှားနိုင်မှာပါလဲ
ဒီအတားအဆီးတွေရှိနေတာကိုလည်းသိတယ်ဒါကြောင့်မလို့ဒီအတားအဆီးတွေရဲ့ဂျာတွေကနေပြီးတော့ဘယ်လိုကျော်လွှားပြီးတော့ဆောင်ရွက်သွားမလဲဆိုတဲ့နီလန်းနဲ့ကျွန်တော်ဆက်ပြီးသွားနေမှာအခုလုံနေတာကအတားအဆီးမရှိလို့လုံနေတာမဟုတ်ဘူးအတားအဆီးရှိတဲ့ဂျာတွေကနေပြီးတော့ကျော်လွှားဆောင်ရွက်နေတာဖြစ်တဲ့အတွက်ကျွန်တော်တို့ဘုအတားကိုကြာနေပါပြီလို့မှာ
ဖေဖော်ဝါရီလ10ရက်နေ့ကစစ်တပ်အာဏာသိမ်းပြီးတဲ့နောက်ရွေးကောက်ပွဲမှာအနိုင်ရထားတဲ့ NLD လွှတ်တော်ကုစလေတွေစုပေါင်းပြီးတော့ပြည်သူ့လွှတ်တော်ကုစားပြုကော်မတီ CRPH ကိုဖွဲ့စည်းခဲ့ကြပါတယ်2020ရွေးကောက်ပွဲရလဒ်ကိုဖျက်သိမ်းခဲ့တဲ့စစ်ကောင်စီကတော့ရွေးကောက်ပွဲအစ်လုတ်ပေးမယ်လို့ကတိပြုထားပါတယ်စစ်ကောင်စီခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်ကလည်းနိုင်ငံရေးပါတီတချို့နဲ့ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာတွေ့ဆုံပြီးတော့လွှတ်တော်ထဲမှာအချိုးကျကုစားပြုနိုင်တဲ့ PR စနစ်ပေါ်ပေါက်လာဖို့ကြိုးပမ်းနေပါတယ် PR စနစ်ဟာဖွဲ့စည်းပုံအခြေခံဥပဒေကိုမဆန့်ကျင်ဘူးလို့လည်းစစ်ကောင်စီလက်ထက်မှာအစ်ခန့်နဲ့ရွေးကောက်ပွဲကော်မရှင်ဦးထားဦးသိန်းစိုးကတောက်ကြနေကတွေ့ဆုံပွဲကိုတက်လာတဲ့နိုင်ငံရေးပါတီတချို့ကိုပြောခဲ့ပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေချက်ချင်းရပ်ဖို့မတရားဖမ်းဆီးခံရသူတွေချက်ချင်းပြန်လွှတ်ဖို့ဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်လည်ဖော်ဆောင်ပေးဖို့ဆရာနာရှင်ကိုတောင်းဆိုတဲ့အကြောင်းရွေးကောက်ပွဲတစ်နှစ်ပြည့်တဲ့ဒီနေ့မှာအမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကန်ကကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ပါတယ်။တောင်ကိုရီးယားသမ္မတနိုင်ငံလွှတ်တော်အမတ်80ကျော်ကလည်းသူတို့အနေနဲ့2020ရွေးကောက်ပွဲရလဒ်ကိုအသိအမှတ်ပြုတဲ့အကြောင်းနဲ့မြန်မာဒီမိုကရေစီရေလှရှားမှုတွေကိုလည်းထောက်ခံတဲ့အကြောင်းဒီကနေ့မှာပြောကြပါတယ်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်ရောက်အောင်လို့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG အပါအဝင်တိုင်းရင်းသားတွေအားလုံးနဲ့လက်တွဲသွားမယ်လို့လည်းသူတို့ရဲ့ကြေညာချက်မှာကတိပြုခဲ့ကြပါတယ်ခင်ဗျာ။